ီရိုနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်မကူးစက်စေရအတွက်တရုတ်နိုင်ငံကလာမဲ့လေကြောင်းခီးစဉ်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှုတ်ထစေရင်ကြောက်ခီးသွားတွေကိုဆွဲဆောင်နိုင်ရေးအစီအစဉ်ကအခုလိုလေကြောင်းခီးစဉ်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်အထိနာစေပါတယ်။ကြောက်နိုင်ငံကိုတွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစဉ်တွေအားလုံးကိုပိတ်ပင်ရေးအစိုးပြချက်ကိုအရေးပေါ်အစည်းအဝေးအတွင်းအစိုးရတာဝန်ရှိသူတွေကအတည်ပြုလိုက်ကြောင်းအီရန်ချမ်းသာရေးဝန်ကြီးဆာအီနာမာခီးကတောက်ကြံနေတုန်းကတွစ်တဲ့လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ချမ်းသာရေးဝန်ကြီးရဲ့တွစ်တာမှာရေးသားချက်ကိုကိုးကားပြီးအီရန်အစိုးရထောက်ခံထားတဲ့ First Stream ကလည်းဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံကနေအီရန်ကိုပြန်လာလို့သူတွေအနေနဲ့လဲကျန်းမာရေးအရာဆောင်ကြည့်ခရမယ်လို့ဝန်ကြီးနာမကြီးကပြောဆိုထားပါတယ်။တရုတ်ပြည်နဲ့အသွားအလာလေးချောင်းခီးစင်တွေပိတ်ဖို့တောက်ချန်နေကကြီးညာချက်ဟာဆိုရင်တရုတ်ခီးသွားတွေကိုပို့ပြီးတော့ဆွဲဆောင်ရင်းအစိုးရရဲ့6လသက်တမ်းရှိအစီအစဉ်ပေါ်မှာအကြီးမားဆုံးရိုက်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ကစလို့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေမှာအကြီးအကျယ်ရော့ချလာခဲ့ပြီးတဲ့နောက်ခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေနဲ့ညှင့်တင်နိုင်ဖို့အီရန်အစိုးရကချိုးဖောက်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အီရန်ရဲ့ခီးသွားလုပ်ငန်းပေါ်ထိခိုက်စေတဲ့အကြောင်းရင်းတည်းဖြစ်တဲ့ဆိုလဲအီရန်နိုင်ငံပိုင် IRNA သတင်းအေဂျင်စီကကြာတာပြီးနေတော့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်